အင်ဂျီရောပြန်ကြားရေးအကြီးအကဲမိုက်ဒပ်ကီတာဝန်ကနေနှုတ်ထွက်သွားပါပြီ။သမ္မတဒေါ်နယ်ထရမ့်ရဲ့အနီးကပ်အကြံပေးတွေနဲ့ရုရှားကြားအဆက်အသွယ်နဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေအပေါ်အင်ဂျီရောရဲ့တုံ့ပြန်မှုကိုထိန်းချုပ်ဖို့သမ္မတကစ조사နေတာနဲ့အတူသမ္မတထရမ့်ရဲ့အကြီးအကဲအရာရှိတချို့ကြားရှိလာနိုင်တဲ့အပြောင်းအလဲတွေရဲ့အစားလိုမြင်နိုင်ပါတယ်။ Republican အတိုင်းအမြင်ကတယောက်ဖြစ်တဲ့ Mike Dubke ဟာအင်ဂျီရောပြန်ကြားရေးညွှန်ကြားမှုတာဝန်ယူပြီး3လအကြာမှာပဲယာရုကနေနှုတ်ထွက်ခဲ့တာပါ။ Mr. Dubke ဟာလွန်ခဲ့တဲ့သတင်းနှစ်ပတ်ထဲကထွက်စာတင်ထားခဲ့တာဖြစ်ပြီးတော့သမ္မတရဲ့ပထမဆုံးနိုင်ငံခြားခရီးဖြစ်တဲ့အရှေ့လေပိုင်းနဲ့ဥရောပခရီးစဉ်တွေပြီးတဲ့အထိတာဝန်ဆက်ထမ်းပေးမယ်ဆိုတဲ့ကမ်းလှမ်းချက်ကိုသမ္မတထရမ့်ကလက်ခံခဲ့တာဖြစ်ပါတယ်။သူ့နေရာမှာအစားထိုးမဲ့သူရှိလာတဲ့အထိမိုက်ဒပ်ကီကအင်ဂျီရောပြန်ကြားရေးညွှန်ကြားမှုတာဝန်ကိုယူထားမှာဖြစ်တယ်လို့အင်ဂျီရောကပြောပါတယ်။ထရမ့်အစိုးရအပေါ်အမေရိကန်မဲဆန္ဒရှင်တွေရဲ့အမြင်ပိုကောင်းမွန်စေဖို့ရည်ရွယ်ချက်နဲ့အင်ဂျီရောထိပ်ပိုင်းတာဝန်တချို့အပြောင်းလဲလုပ်ဖို့သမ္မတထရမ့်ကစဉ်းစားနေတယ်လို့အမေရိကန်သတင်းမီဒီယာတွေကသတင်းထုတ်ပြန်နေကြပါတယ်။ဒါပေမဲ့အခုထိတော့အင်ဂျီရောဝန်ထမ်းနောက်ထပ်အပြောင်းအလဲကိုကြေညာခြင်းမရှိသေးပါဘူးရှင်။